မန္တလေးတိုင်းတွင်ပြီးခဲ့တဲ့သတင်းပတ်ထဲဒေသခံကာကွယ်တပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ခဲ့တဲ့ငဇုံမြို့နယ်ငမကြီးကျေးရွာကိုအောက်တိုဘာ28ရက်မှာစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့ရကရဲသားတို့ချို့ထိခိုက်သေးဆုံးခဲ့ရကြောင်းဒေသခံတွေကပြောပါရယ်တိုက်ခိုက်မှုကြောင့်သေဆုံးသူတွေထဲမှာတက်ကြီးရွယ်ဦးတွေနဲ့ကလေးငယ်တွေပါဝင်တယ်လို့လည်းဒေသခံတယောက်ကပြောပါရယ
်ငမကြီးကျေးရွာမိလ7နာမိလ7နာရီစနေနေ့ခံလောက်ကပြတ်လိုက်တယ်လာပြေးတာတပီလူလုံးပြီးရယ်အဲ့ဒါခုနကဝင်ကြည့်ကအပေါ်ရေမင်းပေါ့ငမကြီးရောက်ပေါ့နော်အဲ့တော့ဒီမှာနဲ့ရောက်ကြည့်ရတဲ့အရာတွေဒီလုံးလုံးပြန်ပြီးဖတ်ပြီးတော့ကြောက်ရပြီတဲ့ဘာမှမဖြစ်ဘူးကြိုင်းသက်လာကြည့်မလူလူတွေရတော့ကြောက်ပြီးတော့မှညချောင်းလေးမင်းပြောင်းလာတယ်အဲ့လိုပုံမှန်နဲ့လှစားကြတာပါသူတို့ပြန်ချောင်းနေကြပြီ
အမကြီးကြီးရဟာငဇုံမြို့နဲ့22မိုင်ကွာဝေးပြီးတော့အေယာရီမြကန်းဘေးမှာရှိပြီးတော့ပြီးခဲ့တဲ့ဩဂုတ်လ19ရက်ကကြေးရွာရဲ့ရဲစခန်းကိုကာကွယ်ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ခဲ့ကြတာပါအမကြီးရဲစခန်းတိုက်ခိုက်ခံရခြင်းစစ်ကောင်စီကလေကြောင်းကနေပစ်ကူပေးခဲ့ကြောင်းဒေသခံတွေကပြောကြပြီးမဲ့စစ်ကောင်စီကတော့ငင်းဆန်ထားပါတယ်အခုနောက်ဆုံးအရသာထိခိုက်သေးဆုံးမှုသတင်းနဲ့ပတ်သက်လို့လည်းလက်တလောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးအလားတူပဲမြင်းကြံခရိုင်ထဲကနထိုးကြီးမြို့နယ်တွေကလဝဲမြင်းနီကြေးရွာကိုအဂုလ29ရက်ကလေကြောင်းကတိုက်ခိုက်ခဲ့လို့အရက်သားတွေထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတယောက်ကပြောပါတယ
်။တနင်္လာလောက်မှာဟို4နဲ့5ကောင်းလောက်လာပတ်ဝဲတယ်။ပတ်ဝဲပြီးတော့မှနောက်တစ်ခေါက်မှနောက်လေဒီနေ့ချပါတာပေါ့လေ။လဝဲမြင်းကြီးကောင်မှဆိုမြင်းကြီးဝင်ကြတာပေါ့။ဟုတ်။မနေ့ကဖုန်းကြောင်းကဖုန်းကြောင်းကိုဈေးကြတာဆိုတော့ကျွန်တော်ကဖုန်းကြောင်းမှဆစ်ရှောင်းနေတယ်။ကလေး2ယောက်ထိရဲ့အမျိုးသမီးတယောက်ထိရဲ့ပေါ့ဟုတ်။ကလေးတယောက်ကအဲကမိုင်းမှန်လို့သူကချောက်တစ်ဖက်ပြတ်တယ်။တစ်ဖက်ကလည်းအယိုးကပြတ်သွားတာပေါ့လို့ဖြတ်ပလိုက်ရတယ်နှစ်ဆန်းတော့ဟုတ်အစ်ဆောင်နေရင်အဲ့ရွာထဲမိလေးပိုင်ချိုးပြရချိုးအင်းကြီးမရှိတော့ကြတော့အဲ့မှာဖုန်းကြောင်းမှလာနေကြတာပေါ့လို့
ဩဂုတ်လ21ရက်တုန်းကလည်းလက်ဝဲမြင်းကြီးကြီးရွာကိုလေကြောင်းကနေဘုံကျဲတိုက်ခိုက်လို့နှစ်ဦးတန်ရရခဲ့ပြီးတော့ဒါဟာရဲတပ်အတွင်းလေကြောင်းကနေဒုတိယအကြိမ်တိုက်ခိုက်ခံရတာလည်းဖြစ်ပါတယ်ဩဂုတ်လ20ရက်မှာတော့လက်ဝဲမြင်းကြီးနဲ့နှမိုင်ကျော်ဝေးတဲ့ကုန်းအောင်ရွာကိုစစ်တပ်ကလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့လို့ဖုန်းကြီးကြောင်းပေါ်ကြောက်ခဲ့ပြီးနှစ်ဦးသေဆုံးပြီးတော့၄ဦးတန်ရရခဲ့ကြောင်းဒေသခံတွေကပြောပါတယ်မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလစစ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံအနှံ့ပေါ်ပေါက်နေတဲ့လက်နက်ကင်ပြပခတွေကြားအရဲသားတွေထိခိုက်သေးဆုံးမှုတွေအတွက်ကုလသမဂ္ဂနဲ့နိုင်ငံတကာကသတိပေးနေချိန်မှာပဲနောက်ထပ်သေဆုံးမှုတွေပေါ်ပေါက်နေတာပါကုလသမဂ္ဂတာဝန်ရှိသူတွေကတော့ပြပခမှာပါဝင်နေသူတွေအားလုံးအရဲသားတွေကိုကာကွယ်စောင့်ရှောက်ကြဖို့လည်းတိုက်တွန်းထားပါတယ်စစ်ရေးတင်းမာနေတဲ့စကိုင်းတိုင်းမှာလည်းထိခိုက်သေးဆုံးမှုသတင်းတွေထွက်ပေါ်နေပါတယ်စကိုင်းတိုင်းကလေးမြောက်ပိုင်းစော်ဘွားရေရှင်ရွာမှာအဂုလာ29ရက်ကစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့ရမှာဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်
။ကလေးမြောက်ပိုင်းမှာလေကြောင်းတိုက်ခိုက်မှုကြီးလို့သွားတယ်။ကျွန်တော်တို့ဒီဟွာပေါ့အရက်ဖက်ပေါ်ဖက်နဲ့တော်လိုင်းတပ်ဖွဲ့တက်ကနေဒီမှာဒီဟွာပေါ့အဲတိရရဲပေါ်နှစ်ယောက်ပေါ့နော်။အဲတိရရဲပေါ်တစ်ယောက်ကတော့ကျွန်တော်တို့အဲတခါရဲအသက်ဆုံးရှုံးသွားတယ်ပေါ့။ဟုတ်တယောက်ကတော့တန်ရာရထားပါလေကြ။ခေကန်းကလေးရောလေကြောင်းတိုက်ခိုက်မှုကြီးလို့သွားတယ်ပေါ့လေ။
လက်ရှိကလေးမြောက်ပိုင်းမှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေစီးရီးတင်းမာနေပြီးစစ်တပ်ကကြေးရွာတွေကိုနယ်မြေရှင်းလင်းစစ်ကြောင်းထိုးဖို့ပြင်ဆင်နေတယ်လို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ